နိုင်ငံရေးစီးပွားရေးအချက်အလက်တွေကြုံနေရတဲ့ဗင်နီဇွဲလားနိုင်ငံမှာနိုင်ငံရေးရပြည်လည်မှုမရနိုင်တဲ့ဖြစ်နေရတွေကိုဆွေးနွေးဖို့အစိုးရနဲ့တိုက်ခိုက်ကူစက်တွေနော်ဝေနိုင်ငံမှာရောက်နေပါတယ်။တမန်နီကိုလတ်မာဒူရူကူဇာပြန်ချိုင်းဝန်ကြီးဟော်ယေဝော်ဒီကူဆွေးနွေးမှာဖြစ်ပြီးအတိုက်ခံကူစက်ဖွဲ့လို့အောက်လွတ်တော်အမတ်စတာလင်ဂွန်ဇာလစ်ကဦးဆောင်မှာဖြစ်တဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်။ပြင်ကြေးဝင်ကြီးကအရေးကြီးတဲ့ခီးစဉ်နဲ့ပြည်ပမှာရောက်နေတဲ့အကြောင်းမနေ့ကရုံးမြင့်တန်ကြားမင်းကောင်မှသမနာကပြောရမယ်လေအသေးစိတ်ကတော့မပြောပါဘူးအစိုးရကိုစန့်ကျင်ပြီးပဲပြောင်းလာဖို့အတိုက်ခံခေါင်းဆောင်ဟွာကွိုင်းတို့ကပြီးခဲ့တဲ့ဧပြီလ30ရက်နေ့မှာစစ်တပ်ကိုတိုက်တွန်းခဲ့ပေမဲ့ပူးပေါင်းမှုမရှိတဲ့နောက်နော်ဝေမှာဆွေးနွေးမဲ့အစီအစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ယူကော့ဘွဲမှာသမနာမာဒူရူအနိုင်ရတာမဲမတမာမှုကြောင့်ဖြစ်တဲ့အကြောင်းအတိုက်ခံတွေအများစုနဲ့ထိန်းချုပ်ထားတဲ့လွတ်တော်ကဆုံးဖြတ်ခဲ့ပြီးတဲ့နောက်ဒီနှစ်စမ်းမှာပဲလွတ်တော်ဥတာလည်းဖြစ်တဲ့ဟွာကွားတို့ကယာယီသမ္မတဖြစ်ကြေညာထားတာပါအမေရိကန်ပါဝင်နိုင်ငံ50လောက်ကတော့အတိုက်ခံခေါင်းဆောင်ကိုဗင်နီဇွဲလားနိုင်ငံရဲ့ခေါင်းဆောင်ဖြစ်တဲ့တည်ယဝင်အတိမတ်ပြုလက်ခံထားပါတယ်ဒီတွေ့လဲလက်ရှိသမ္မတမာဒူရူအစိုးရကိုစစ်ပစ္စည်းတွေထောက်ပံ့နေတဲ့ရုရှားနိုင်ငံအကူအညီပေးဖို့တက်တည်စီလွတ်ထားတယ်လို့အမေရိကန်ကဆွဆွဲထားတဲ့ကျူးဘားနိုင်ငံတို့နဲ့အမေရိကန်ကြားမပြေမလည်အခြေအနေတွေလည်းကြုံနေရပါတယ်